လာမယ့်ဇန်နဝါရီ9ရက်မှာကျင်းပမယ့်ဘင်္ဂလားဒေ့ရှ်ထွေထွေရွေးကောက်ပွဲကိုတိုက်ခိုက်ဘက်ကကန့်ကွက်ဆန့်ကျင်မှုတွေကြားမှာပဲဝန်ကြီးချုပ်ရှိခ်ဟစီနာသူ့ရဲ့အာဏာရပါတီအဝါမီလိဂ်မဲဆွယ်စည်းရုံးပွဲတွေကိုဗုဒ္ဓဦးနေ့ကတရားဝင်စတင်လိုက်ပါတယ်။လာမယ့်ရွေးကောက်ပွဲကိုဝန်ကြီးချုပ်ဟောင်းကလာဒီယာဆေယန်ဦးဆောင်တဲ့အဓိကတိုက်ခိုက်ပါတီကြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကသပိတ်မှောက်ထားတာပါ။ဘင်္ဂလားဒေ့ရှ်အရှေ့မြောက်ပိုင်းကဆက်ဆက်ဟက်မျိုးမှာပြောတဲ့ဟစီနာရဲ့မဲဆွယ်မိန့်ခွန်းထဲမှာလည်းမျိုးသားရေးပါတီရွေးကောက်ပွဲမဝင်တာပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဒါပြင်မျိုးသားရေးပါတီနဲ့သူ့ရဲ့မဟာမိတ်တွေကလက်လုံးမှာအကြမ်းဖက်မှုတွေလုပ်နေတယ်ဆိုပြီးလဲဆွဆွဲဖြစ်တင်ခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ခဲ့တဲ့လူလေးဦးသေဆုံးခဲ့ရတဲ့ရထားတစ်စင်းမီးလောင်ကျွမ်းမှုကမီးရှို့ဖောက်ခွဲခဲ့တာကြောင့်လို့ဟစီနာရဲ့အစိုးရအဖွဲ့ရဲ့မေးထားဝန်ကြီးကဆွဆွဲထားတာပါ။ဗုဒ္ဓုံနေ့ကလူလူအစည်းအဝေးမှာလဲဟစီနာကလာတူပြောခဲ့ပြီးနောက်ွယ်မှာဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီတွေပါဝင်နေတယ်လို့စွပ်စွဲခဲ့ပါတယ်။တိုက်ခိုက်ပါတီဘက်ကတော့အတူရောမဲပေးပွဲမှာမပါဝင်နိုင်ဘူးလို့ကြေညာထားပြီးရွေးကောက်ပွဲရဲ့လွတ်လပ်တရားမျှတမှုအတွက်စိုးရိမ်မှုတွေရှိနေတာလည်းဖြစ်ပါတယ်ညာ။